အာရှဒေသတလောမှာငါးလုံငန်းရဲ့နောက်ကွယ်မှာလူမှောင်ခိုးကူးတဲ့ရာဇဝတ်မှုကကြီးစိုးနေတာမို့အင်ဒိုနီးရှားနိုင်ငံမှာတမဂျိုကိုဝီဒိုတို့ကဒီငါးလုံငန်းအတွက်လုံခြုံစစ်ချက်အောင်ကြိုးစားပြီးလှုပ်ဆောင်နေပါတယ်။တချိန်ထဲမှာပဲနိုင်ငံရဲ့တယံစာတရဖြစ်တဲ့တတ်တူတူပေါ်ရေးကနေစားအုပ်စီလုပ်ငန်းထိပါဝင်တဲ့ဝင်ငွေများတဲ့လုပ်ငန်းတွေထဲမှာငါးတယံစာတကနေဝင်ငွေတိုးနိုင်ဖို့လည်းကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့ငါးလုံငန်းမှာလူမှောင်ခိုးကူးတာတွေအင်ဒိုနီးရှားနဲ့တခြားအိန္ဒိယနိုင်ငံတွေကငါးဖန်လှုပ်သားတွေပေါ်မှာလှဝါးခေါင်းဖုံဖြတ်မှုတွေညှင်းပန်းနှိပ်စက်မှုတွေရှိနေတာမို့ဒါတွေကိုပပြောင်းအကြီးအကျယ်လှုပ်ဆောင်နေရတာဖြစ်ပါတယ်။အရှိတောင်အာရှဒေတာရင်းငါးလုံငန်းမှာစီကံသတ်မှတ်ချက်တွေအခုထိရော့ရဲနေသေးတာမို့ဒီလုပ်ငန်းကနေဒုက္ခရောက်သွားသူအရေးအတွက်ကိုအခုထိအတိအကျမသိနိုင်ပဲရှိနေတာပါ။ဒါပေမဲ့တိတ်ကိုများမဲ့လက္ခဏာရှိနေပါတယ်။2016မှာ AB သတင်းဌာနစုံစမ်းချက်အရငါးဖန်လှုပ်သား4000လောက်လှုပ်ခွင့်ရေးချုပ်ဖောက်မှုခံရရတယ်ဆိုတာကိုသိရပြီးဒီထဲမှာအင်ဒိုနီးရှားနိုင်ငံမလုကုကျွန်းလယ်စီမှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက်ခံရသူတွေထဲမှာမြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကငါးဖန်လှုပ်သားတွေပါနေပါတယ်2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခိုးအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းလှုပ်သားများအရေးဆောင်ရွက်တဲ့ IOM အဖွဲ့ကြီးကပြောပါတယ်